အီရန်နိုင်ငံမိုးဆူးမြို့ပြန်သိမ်းနိုင်ပြီဆိုပြီးတာဝန်ရှိသူတွေအောင်ပွဲခံနေချိန်မှာပဲအီရတ်တပ်ဖွဲ့တွေကတော့လက်ကျန်အစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြတွေကိုတအိမ်တဆင်ပိုက်ဆိုင်တိုက်ရှာဖွေနေကြဆဲဖြစ်ပါတယ်။အနီးကပ်တိုက်ပွဲတွေဖြစ်နေချိန်မှာပဲညွန်ပေါင်းတပ်ဖွဲ့တွေဘက်ကလည်း IS အစွန်ရောက်တွေအပေါ်ပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်နေပါတယ်။စစ်သွေးကြတွေကအတီကံဘုံခွဲဝတ်စုံတွေဝတ်ပြီးပုံအောင်နေတဲ့အိမ်တွေတဲကိုဝင်ပြီးတော့ရှာဖွေရှင်းလင်းနေရတာနဲ့အမျှဒီနောက်ဆုံးဆင်တိုက်ပွဲဟာအပြင်းထန်ဆုံးပဲလို့အီရတ်တပ်ဖွဲ့ဝင်တွေကပြောပါတယ်။တနင်္ဂနွေနေ့ညနေပိုင်းမှာတော့အီရတ်ဝန်ကြီးချုပ်ဟိုက်ဒါ L အဘဒီရဲ့ရင်တန်းဟာစစ်သွေးကြလက်ကလွတ်မြောက်လာတဲ့မိုးဆူးမြို့ကနေပြန်လည်ထွက်ခွာသွားပါပြီ။မိုးဆူးမြို့ရဲ့နေရာအများစုကိုအီရတ်တပ်ဖွဲ့တွေကထိန်းချုပ်လိုက်ပြီးဖြစ်ပြီးမြို့ရင်းကစတရီယမ်မီတာ200လောက်ဒေသကလေးမှာပဲစစ်သွေးကြတွေကိုအီရတ်တပ်ဖွဲ့တွေကပိတ်ဆို့ထားတာဖြစ်ပါတယ်။ဒီလက်ကျန်စစ်သွေးကြတွေဟာအပြင်းထန်ဆုံးအစွန်ရောက်ဝါဒီတွေဖြစ်ကြပြီးအများစုဟာအီရတ်တွေမဟုတ်တယ်လို့သူတို့အထွတ်တော်တိုက်ပွဲတိုင်းဟာအသေးခံတိုက်ပွဲတွေပဲဖြစ်တယ်လို့အီရတ်စစ်သားတွေကပြောပါတယ်။မိုးဆူးမြို့တွင်တိုက်ခိုက်နေကြတဲ့ IS အဖွဲ့ဝင်100နဲ့150ကြားတဲ့လောက်ကြမ်းရှိအောင်မယ်လို့အီရတ်တပ်ဖွဲ့ဝင်တွေကခန့်မှန်းထားပြီးစစ်သွေးကြွတွေကိုတတ်နိုင်သမျှအရှင်လက်ရဖမ်းဆီးမိရေးအဓိကထားဆောင်ရွက်နေတယ်လို့ပြောပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းတိုက်ပွဲတွေလုံးဝအဆုံးသတ်နိုင်ဖို့ကိုလည်းခန့်မှန်းထားကြပါတယ်ရှင်။